အငင်းပွားဝယ်ရွေးကောက်ဖွဲကျင်းပကံဒီဘူရွန်ဒီနိုင်ငံမြို့တော်ဘူဂျန်ဘူရာမှာတင်းမာမှုတွေမြင့်မားနေပြီးညဘက်ဖြစ်ပွားတဲ့အကြမ်းဖက်မှုတွင်အနည်းဆုံးလူနှစ်ဦးသေဆုံးသွားတယ်လို့မျက်မြင်တွေကတင်းငွေနေမှာပြောပါတယ်လက်ရှိသမရကတတိယသက်တမ်းအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိစ္စပေါ်ကန့်ကွက်တဲ့အနေနဲ့ရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့ဘူရွန်ဒီအတိုက်ခံပါတီတွေကပြောပါတယ်တင်းလာနေမှာကျင်းပမဲ့ပါလီမန်ရွေးကောက်ပွဲကိုသူတို့တပိတ်မှောက်သွားမှာဖြစ်တယ်လို့တရားမျှတမှုမရှိနိုင်တဲ့ဇူလိုင်15ရက်နေ့သမရရွေးကောက်ပွဲကိုလည်းတပိတ်မှောက်သွားမယ်လို့အတိုက်ခံတွေကပြောပါတယ်ဒီတော့တွင်သမရခူရန်စီဇာကရွေးကောက်ပွဲဝင်ပြိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ခဲ့တဲ့အတွက်အကြမ်းဖက်မှုတွေကသူ့အန်ဒီရဲကိုစိုးရိမ်ရတဲ့အတွက်ဆိုပြီးပါလီမန်အကြီးအကဲပိုက်တာဘရိုဟန်နီယူမာကဘယ်ဂျီယံနိုင်ငံကိုတိုင်းရှောင်သွားပါတယ်ဘူရွန်ဒီဒုသမရအပါအဝင်ဆိုးရထိတ်တန့်အရာရှိတော်တော်များများနိုင်ငံကနေတင်းရှောင်နေကြပါလေ